နီပေါ်နဲ့တရုတ်နိုင်ငံအနောက်ပိုင်းကဂုံးမြင့်ဒေသမှာအင်အားဖြင့်ငရင်လှုပ်ခတ်မှုကြောင့်တိဘက်ဒေသမှာအနည်းဆုံးလူ126ဦးသေဆုံး၊ရာနှင့်ချီတဲ့အိမ်တွေပျက်စီးပြီးလမ်းတွေမှာလည်းအပြက်အစီးတွေနဲ့ပြန့်ကျဲနေပါတယ်။ရှားပွေကယ်ဆယ်ရေးလုပ်သားတွေကတော့အင်ကာနီမှာအသက်ရှင်ချမ်းရည်သူတွေကိုဆက်လက်ရှားပွေနေကြပါတယ်။ဝေးလံခေါင်းတည်တဲ့ဒေသမှာနောက်ဆက်တွဲငရင်တွေဒါဇင်နဲ့ချီလှုပ်ခတ်ခဲ့ပြီးပိတ်မိနေသူအများအပြားရှိနေအောင်မယ်လို့လည်းခန့်မှန်းထားကြပါတယ်။ကမ္ဘာအမြင့်ဆုံးအေဝရက်တောင်ထိပ်ရဲ့အနောက်တောင်ဘက်85ကီလိုမီတာလောက်မှာဗဟိုပြုတ်ပြီးငရင်လှုပ်ခတ်ခဲ့တာဖြစ်ပါတယ်။ခြေရွာတွေအကြီးအကျယ်ပျက်စီးနေပြီးရှားပွေကယ်ဆယ်ရေးလှုပ်သားတွေကတော့အပျက်စီးပုံတွေပေါ်မှာနောက်တချို့ကတော့လှေကားတွေတုံးပြီးအသက်ရှင်ချမ်းရည်သူတွေကိုရှားပွေနေကြပါတယ်။တရုတ်နယ်စပ်ဘက်ချန်တိဘက်ဒေသမှာအနည်းဆုံးလူပေါင်း188ယောက်ထိခိုက်ဒဏ်ရာရတယ်လို့လည်းတရုတ်နိုင်ငံပိုင်ရှင်ဟွာသတင်းကဖော်ပြပါတယ်။ငရင်လှုပ်ပြီးနောက်9နာရီအတွင်းမှာနောက်ဆက်တွဲငရင်အချိန်150လောက်လှုပ်ခတ်ခဲ့တာကိုလည်းမှတ်တမ်းရရှိထားပါတယ်ရှင်။